င်္ဂလာပါခင်ဗျာ VOA American တန်ကနေဒီဇင်ဘာ9ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမီတာ190လို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုတော့အပတ်စဉ်စီစဉ်လေးကိုဆက်တင်ဆက်ပြရမယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
ကျမတို့ဥဒုကနေပြီးတော့မြန်မာနိုင်ငံကို Crystal Clear Voice ခေါ်တဲ့အင်တာနက်မှာကြည်လင်ပြသားတဲ့အသံနဲ့မြန်နှုန်းဖြင့် Internet ကိုမြောက်ပြည်သူလူထုကိုယူဆောင်ပေးပါမယ်လို့ကတိကဝတ်ပြုထားပါတယ်
။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ Oridu ရဲ့လူထုဆက်ဆံရေး Manager ဒေါ်သီရိကြာညိုပြောသွားတာပါ။ဒါ့အပြင်သုဒ္ဓဆောင်လင် American တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုစံမိုဝေကစူးစီးတင်ဆက်ပေးထားပါရခင်ဗျာ။
ပထမအဦးဆုံးတင်ပြပေးမှာကတော့ forbes.com online မှာစောင်းမရှင် drug bando ရေးသားထားတဲ့မြန်မာ reform slipped into reverse မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာလမ်းချော်ပြီးတော့နောက်ပြန်သွားနေပြီဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်မြန်မာဒီမိုကရေစီနဲ့သမ္မတဦးဘမရဲ့နိုင်ငံရေး policy အောင်ပွဲဆိုတာကိုထိမ့်သိမ်းထားနိုင်ပါမလားလို့မေးခွန်းထုတ်ထားပါတယ်နိုင်ငံရခြားကခေါင်းဆောင်တွေကမြန်မာနိုင်ငံကိုအလေလာရင်အစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ကရင်အဖွဲ့တို့ဆယ်စုနှစ်တည်းနဲ့ချီးပြီးတော့တိုက်ခိုက်နေကြတဲ့တောင်ကုန်းတွေစီတော့မတွားကြပါဘူးလို့အစချီပြီးတော့ရေးသားပါတယ်။ကတောင်ကနင်းစွန့်ပစ်ခံထားရတဲ့ရန်ကုန်မြို့လိုအခွန်းကြီးပဲဗလာဖြစ်နေတဲ့နေပြည်တော်တို့လောက်ဝော်လီဆိုတာကိုစိတ်ဝင်စားကြပါဘူးလို့ထောက်ပြပါတယ်။ဆောင်းမရေးသူကတနတ်တန်တစ်ချက်မကြားဘဲအန်ရီကင်းကင်းနဲ့သူဝော်လီကိုရောက်ရှိသွားတာကိုမြန်မာနိုင်ငံမှာအပြောင်းလဲဖြစ်နေပြီဆိုတာပြသတဲ့တက်တီအထောက်အထားဖြစ်ပါတယ်ဆိုပြီးတော့ရေးသားပါတယ်။သုံးနှစ်အတွင်းမှာမြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်အဖွဲ့ကြားအပြည့်ရဲ့သဘောတူညီခဲ့ကြလို့ဆယ်စုနှစ်များစွာအတွင်းကရင်ကလေးငယ်တွေမှာတာယာဘွားပြောတဲ့အနာဂတ်အတွက်အိမ်မက်မဲ့နိုင်ခဲ့ကြတယ်ဆိုပြီးတော့လည်းရေးသားပါတယ်။လွန်ခဲ့တဲ့၄နှစ်ကတော့မြန်မာစစ်တပ်ဟာထူးခြားတဲ့အချိုးကွေတစ်ခုကိုချိုးကွေလိုက်ပါတယ်။အခြေခံဥပဒေအစ်ကိုအတည်ပြုလိုက်ပြီးရွေးကောက်ပွဲကျင်းပပြီးခဲ့တယ်လို့အများအမြင်မှာအာဏာကိုဆွတ်လွတ်ပေးလိုက်တယ်လို့လုပ်လိုက်ပါတယ်။ဒါပေမဲ့လွတ်တော်အတွင်းမှာနေရာအလုံးရဲ့၄ပုံတစ်ပုံကိုတော့စစ်တပ်ကချန်ထားခဲ့တယ်လို့ထောက်ပြထားပါတယ်။အဲ့ဒီနောက်မှာတော့ဘိုးချုပ်ကြီးဟောင်းဦးသိန်းစိန်တမရလှုပ်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ကိုမှတ်ပုံတင်ခွင့်ပြန်ပေးတာတွေပြုလုပ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကတော့အားတဲ့သရောအရေးယူတန်းခတ်ပိတ်ဆို့မှုတွေရုပ်သိမ်းလျှော့ဝေပေးတာတွေလုပ်ခဲ့တယ်လို့တမရဥပမာအစိုးရကလည်းမြန်မာနိုင်ငံအခုလိုတိုးတက်လာတာဟာအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့အောင်ပွဲတစ်ခုဖြစ်တယ်ဆိုပြီးတော့ကြွေးကြော်ခဲ့ပါတယ်ဒါပေမဲ့ကမ္ဘာအနှံ့ကတော့1990ခုနှစ်ကရွေးကောက်ပွဲမှာမြဲပြတ်တက်နဲ့နိုင်ရခဲ့ပေမဲ့အဲ့ဒီတုန်းကစစ်အစိုးရကအတိမတ်ပြုမခံခဲ့ရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုနောက်လာမဲ့ရွေးကောက်ပွဲပြီးရင်တမရရာဓုရယူခွင့်ပေါ်အခြေခံဥပဒေအရကန့်တတ်ထားတဲ့ကိစ္စပေါ်အာရုံစိုက်နေကြပါတယ်။နိုင်ငံရေးအကျဉ်းသားတချို့ထောင်တွေထဲမှာကြန့်ရှိနေသေးတယ်လို့ပြီးခဲ့တဲ့နှစ်ကစပြီးတော့အစိုးရဆန့်ကျင်သူတွေကိုလည်းဖမ်းဆီးမှုတွေပြုလုပ်ခဲ့ပြီးဒီမိုကရေစီရေးလှုပ်ရှားမှုတွေပေါ်ဥပဒေကြောင်းအရကန့်တတ်မှုတွေပြုလုပ်လာခဲ့ပါတယ်။အခုချိန်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တက်နေပြီလို့ပြောဆိုခဲ့ပေမဲ့မြန်မာနိုင်ငံရဲ့တက်ကြွလှုပ်ရှားသူတွေကတော့ရက်နေတာမဟုတ်ဘဲဒုံရင်းကိုပြန်ဆိုင်နေပြီဆိုပြီးတော့ဝေဖန်နေကြပါတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို forbes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြချင်တာကတော့ awr.org online မှာစောင်းမရှင် Ashley South ရေးသားထားတဲ့ Where Next in Burma's Peace Process မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်တစ်ဆင့်ကဘယ်မှာလဲဆိုပြီးမေခွန်းနဲ့ဆောင်းမကိုခေါင်းစဉ်တက်ထားပါဗျ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအစိုးရလွှတ်တော်နဲ့အတိုက်ခံခေါင်းဆောင်တွေကဖွဲ့စည်းပုံခြေကံဥပဒေကိုပြင်ဆင်ဖို့အစစ်မြေနိုင်ငံရေးဆွေးနွေးမှုတွေပြုလုပ်ဖို့အဆိုပြုခဲ့ကြပါတယ်။ဒီလိုတည်ထန့်စီအဆိုပြုကြရမှာကွဲလွဲမှုတွေလည်းကြီးကြီးမားမားရှိပါတယ်။အဲ့ဒီအထက်မှာသိရတာတစ်ခုကတော့လက်နက်ကိုင်တိုင်းရင်းသားအုပ်စုတွေကိုခြံလက်ထားတာပဲဖြစ်တယ်လို့ထောက်ပြရေးသားထားပါဗျ။ဒါကိုကြည့်ချင်းအဖြစ်အကဲခတ်နိုင်တာကတော့ငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်နေတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေပုံဖော်နေတဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုဆိုတာမြ мян ဆန်ဆန်ပျောက်ကွယ်သွားနေပြီဆိုတာပါပဲလို့យေတာထားပါတယ်။နိုင်ငံရေးအရာဆွေးနွေးစကားပြောဆိုမှုဟာရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းမှာမှဖြစ်ပေါ်လာနိုင်စရာရှိတယ်လို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့ဥဆောင်တဲ့အခန်းကဏ္ဍမှာပါလာပွဲရာမရှိဘူးလို့ထောက်ပြထားပါတယ်။အပြည့်စုံကိုတော့ awr.org မှာဖတ်ရှုနိုင်ပါတယ်ရှင
်တရရှိမှာညရန်ကုန်မြို့ပြင်ကတိုးချဲ့မြို့သစ်တွေကိုစနစ်တကျစီမံကိန်းဆွဲပြီးအကွက်ချစီစဉ်ကြခြင်းမရှိတဲ့အတွက်လူနေနေတယ်သွာလာရေးခက်ခဲတယ်အိမ်စည်းတွေမလိုအပ်ဖက်အဆမတန်ကြီးမားနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ် လူဦးရေတန်ပေါင်းများစွာနေထိုင်တဲ့မြန်မာနိုင်ငံရဲ့ကြက်တေးဆောင်ရန်ကုန်မြို့ကြီးနိုင်ငံတကာအဆင့်မီဖြစ်အောင်မြို့နယ်လူထုအတွက်အဆင်ပြေချော့မွေ့အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ။
အင်္ဂါနေ့ညဘက်တင်ဆက်မဲ့တဲ့ရဲ့လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
။ဒီကနေ့မနေ့တင်ပြမယ့် EDM အသုံးကတော့
Suit yourself
ဖြစ်ပါလေ။စာလုံးပေါင်းက SUIT suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး YOU are your SELF yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ Squid ဟူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ Idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းသဘောမင်းလုပ်ချင်တာလုပ်မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ပေါ့လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့Chris Cruz ပြည့်ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တော့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
လူတူကသူ့သဘောနဲ့သူလှုပ်ချင်နေသူကောင်းနေထင်တာကိုသူလှုပ်မယ်ဆိုရင် EDM အသုံးရသူ့ကိုဘယ်လိုပြောမလဲ
Suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာနိုင်ငံခြားအဆက်အသွယ်ကုမ္ပဏီနှစ်ခုကိုလာရောက်လုပ်ကိုင်ခွင့်ပြုခဲ့ပြီးတဲ့နောက်ပိုင်းဆက်သွယ်လုပ်ငန်းတွေကိုပထမဆုံးစတင်လုပ်ကိုင်တဲ့ Origin Company အနေနဲ့သူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုမြန်မာလူထုနဲ့မိတ်ဆက်ပေးခဲ့တာအခုဆိုရင်3လကျော်သွားခဲ့ပါပြီ Origin Company အနေနဲ့လူထုနဲ့စတင်မိတ်ဆက်မိမဆက်ခင်ပေးထားခဲ့တဲ့ဂရီတွေအတိုင်းဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေကိုအမှန်တကယ်ဆောင်ရွက်ပေးနိုင်ပါပြီလားဘလို့ကကယ်ရီနဲ့ရင်ဆိုင်နေရတယ်လဲဆိုတာကို Origin Company ရဲ့လူလူဆက်ဆံရေးမန်နေဂျာဒေါ်တိရီကြာညိုကို VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကမေးမြန်းထားပါတယ်ခင်ဗျာ
အဲ့ဒါ launch လုပ်တာဆိုလို့ရှိရင်အခု3လပြည့်ခဲ့ပြီပေါ့เนา
ะဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အခု Uridu launch မလုပ်ခင်မှာကြားခဲ့ရတာက Uridu ပြောခဲ့တဲ့ဟိုပေါ့ပြောဆိုမှုတွေကဒီအတန်ကြည်လင်နှုံးနဲ့ပတ်သက်ပြီးတော့အိမ်ထဲမှာလည်းကြားရမယ်အိမ်ပြင်မှာလည်းပဲညသွားသွားကြည်လင်ပြတ်သားစွာကြားရမှာပေါ့เนาะဟိုတချို့ကြားတဲ့နေရာတွေမှာအခုဟိုပေါ့တုံးဆွဲတဲ့သူတွေရှာပြန်ကြားတာကြားတဲ့နေရာတွေမှာကြည်ကြည်လင်လင်ကြားရတယ်ဒါပေမဲ့ခဏခဏပြုတ်ကြတယ်ဆိုတော့အတန်တွေကြားနေရတယ်အဲ့ဒါဘာကြောင့်ဖြစ်တာပါလဲ
โอเคကျမတို့ဟိုဒီဟို32မိဘပြည်သူတွေနဲ့နိုင်ငံတော်အစိုးရကိုဂရီပေးထားတဲ့အတိုင်းကျမတို့ Urdu ကနေပြီးတော့မြန်မာနိုင်ငံကိုကြည်လင်ပြသတဲ့ဒီ Crystal Clear Voice ခေါ်တဲ့ကြည်လင်အင်တာနက်ကြည်လင်ပြသတဲ့အသံနဲ့မြန်နှုန်းမြင့် Internet ကိုမိဘပြည်သူလူတို့ယူဆောင်ပေးပါမယ်လို့ဂရီကပြုထားပါတယ်ပြုထားတဲ့အတိုင်းပဲလွန်ခဲ့တဲ့3လလောက်ကနေစပြီးတော့ကျမတို့ကဝန်ဆောင်မှုတွေကိုစတင်ခဲ့ပါတယ်ဆိုတော့ဟိုကျမတို့ရဲ့ဒီ Mobile ဆက်သွယ်ရေးစနစ်ကကမ္ဘာအစ်စ်မီဟို 3G အစ်စ်မြင့် 3G စနစ်လို့ခေါ်ပါရရှင် 3G it's simian 3G စနစ်ကဒီ 4G ရောက်ဖို့အတွက်နည်းနည်းလေးပဲလိုတော့တယ်အကုန်ရဲ့သဘောသဘာဝကိုကျွန်မပြောပြရမယ်ဆိုလို့ရှိရင်ဒီတိုင်ဥပမာဒီမြို့နယ်တစ်ခုနဲ့တစ်ခုဒါမှမဟုတ်မြို့နယ်အကြီးတစ်ခုအတွင်းမှာတိုင်နေထောင်ပြီးတဲ့အခါမှာဒီတိုင်နေပေါ်မှာဆက်သွယ်ဒီကိုယ့်ရဲ့ထိတ်ဆက်တဲ့ပစ္စည်းတွေထိတ်လိုက်ကြပြီဆိုတော့အဲ့ဒါဆိုလို့ရှိရင်ကိုယ့်ရဲ့ဖြန့်လိုက်တာလည်းတပြိုင်နဲ့သူကကိုယ့်ရဲ့သဘောသဘာဝကိုယ့်ရဲ့နှစ်ခု overlap တစ်ခုနဲ့တစ်ခုထိဆက်နေပြီဆိုလို့ရှိရင်အဲ့မှာသုံးဆွဲသူပမာဏတစ်ဖြည်းဖြည်းနဲ့များလာလို့ရှိရင်သူ့ရဲ့ကိုယ့်ရဲ့သဘောကဒီ cell ရဲ့သဘောကကျုံသွားတဲ့ရှင်ကျုံသွားလို့ရှိရင်သူကအလဲကောင်မှာ gap ပေါ်လာမယ်ကျမတို့ကအဲ့ဒါကိုတောက်လျှောက်မျက်ခြေမပြတ်ကြည့်နေရတယ်လူဦးရေတိတ်သီးစ များတဲ့နေရာတွေမှာတဖြည်းဖြည်းနဲ့ကျမတို့ကိုရက်ကိုဝီဒူးကိုတုံးလာတဲ့လူများလာလေများလာလေသူ့ရဲ့ 3G cell တဘာဝကနေကျုံသွားတဲ့ကျုံသွားတဲ့အခါမှာကျမတို့မျက်ခြေမပြတ် site စောင့်ကြည့်နေတဲ့အခါမှာဒီကွက်လက်လက်နေတဲ့ကွက်လက်နေရာကိုတွေ့လာရတယ်။အဲဒီအခါမှာဘယ်နားလေးမှာကိုတိုင်ထောင်လို့ရမလဲ။အဆောက်အမြင့်နေရှိလား။အဲဒီအဆောက်အမြင့်နေပုံမှာတိုင်ထောင်လို့ရမလား။ဘယ်နားလေးမှာလူတွေအတွက်သုံးဆွဲဖို့အလွယ်ကူလို့ရှိမလဲဆိုတော့တခါကျမတို့ရဲ့ဒီ technology technical team ကနေပြီးတော့ဒီနောက်ပြီးကျမတို့ငှားထားတဲ့ tower company ကနေတဆင့်မြေနေရာရှာပြန်အောင်မြေနေရာရှာပြီးတော့ဒီမြေနေရာတွေ့ပြီဆိုတာနဲ့တက်ဆိုင်ရာဒီမြေပိုင်းကမြေကဒီပုတ်ကလစ်ကပိုင်းမြေလားဒါမှမဟုတ်အဆောက်အုံကဘယ်သူပိုင်းနဲ့အဆောက်အုံလဲဘယ်လိုသွားပြီးတော့ညှိနှိုင်းရမလဲအဲ့ဒီမှာကျမတို့ဒီ legal team နေပါလာပြီပြီးတော့ဒီဟိုဒီကိုရဲ့ဒီနောက်အစ်စ်တစ်ခုဖြန့်ကျက်မဲ့လုပ်ငန်းဆောင်ရွက်ပုံအစဉ်စဉ်အဲ့လိုရှိပါတယ်အဲ့ဒီမှာမှဒီမြေပိုင်ရှင်တို့မဟုတ်တိုက်ပိုင်ရှင်နဲ့သဘောတူညီမှုတွေရသွားပြီးဇာတ်ကြောင်စတဲ့နေပြီးပြီဆိုတာနဲ့တခါတည်းတာဝါတိုင်းစောက်ဖို့ကိစ္စတွေစတင်ရပါတယ်အဲ့လိုစတင်တဲ့အခါမှာလည်းခုနလိုမျိုးအစဉ်စဉ်ကမျိုးနေရနေတစင်သွားမယ်ပြီးလို့ရှိရင်ဆောက်ဟိုဒီ YCDC ဆိုလဲ YCDC ဒီစီပင်သားပါလာမယ်အဲ့ရနေဆောက်လို့ခွင့် permit ဒီအစင်းစင်ပါလာမယ်နောက်ပြီးစာရဲဒီလောက်ထူရဲစာရဲစာရဲနေဒီ tower blueprint ကအစဘယ်လိုဆောက်မှာလဲပြီးတော့သဘောတူညီမှုတွေရပြီလားနောက်ဒီဟိုဆောက်လို့ရ permit တွေပါလာမယ်နောက်ပြီးတော့ company registration တွေပါလာမယ်အဲ့လောက်ထူရဲအစင်းရှိတဲ့ဒီ paper တွေနဲ့ပဲတစင်သွားပါတယ
်ဆိုတော့အခုလိုမျိုးဒီ tower line နေဟိုစောက်တဲ့အထိဖြစ်သွားအောင်ပေါ့နော်အခု gap တွေရှိတယ်အဲ့ဒီဟာတွေလိုက်ပြီးဖြည့်ဆည်းဖို့အတွက်ဘောကဟိုပေါ့ဝန်ဆောင်မှုကိုပို့ပြီးတော့ကောင်းအောင်လုပ်ဆောင်ပေးဖို့အတွက်ကဒီမြို့နေရာနေစင်တက်ဆန်ရအောင်လို့ရှောင်းရတယ်ဆိုတော့အဲ့ဒီဟာကြီးကလုပ်ငန်းစဉ်ကြီးကကြာမနေဘူးလားအဲ့တဲ့မြန်တဲ့နီလန်းမရှိနိုင်ဘူးလား
ဟိုကျမတို့လောက်ခစားတော့ဒီဥစ္စာကလေဟိုနီလန်းကိုကိုကနေလုံရင်းနဲ့တင်သွားတာဆိုတော့လေအဲ့တော့ကလောက်ခစားတော့ကနည်းနည်းလေးကြာတယ်နောက်ပြီးတော့ဟိုဒီအဖို့အစ်ကလေးတွေရှိတယ်မချောမွေဘူးပေါ့နော်အခုကျတော့အဲ့ဒီလုပ်ငန်းစဉ်အကုန်လုံးကလုံရိုးလုံစင်ဖြစ်သွားပြီနောက်ပြီးတော့တက်ဆိုင်ရာနေမြေတွေကနေပြီးတော့ရဝတာပဲဖြစ်မဝတာပဲဖြစ်ဒီ authority တွေကလည်းဘာလို့လဲဆိုသူတို့လည်းဒီ service ကောင်းကိုတုံးချင်တာသူတို့ကိုနိုင်ကိုကလည်း overdue sim card တုံးနေတယ်အတန်ခေါ်ရတာလည်းအရန်ကြည်လည်းနဲ့ဒီကျမတို့စပြီးတော့ launch စာယူမိတ်ဆက်တဲ့ကာလမှာအရန်ကြည့်နေတဲ့ internet ကတအားမြင်နေဆိုတော့အဲ့ဒီ experience ကိုရပြီတဖြည်းဖြည်းနဲ့ sell တွေကျုံသွားတဲ့ခါမှာနေသွားတဲ့ experience ကိုသူတို့မခံစားကြဘူးအဲ့တော့သူတို့ကိုနိုင်ကိုကအားတက်တရောဝင်ပြီးတော့ကူပြီးတော့လုပ်ပေးရတဲ့အတွက်ကြောင့်မလို့အရင်ဆုံးစပိုင်ချင်းလုပ်တုံးက process တဲ့ process အဆင့်နေအဆင့်နေရှိပေမဲ့လည်းတော်တော်များများစံကြုံဝေ
းဘလောက်လောက်များရှိတယ်လို့ပြောလို့ရမှာအချိန်အတိုင်းတရာဆိုရင်စပြီးတော့ရှောက်လာတင်တဲ့အချိန်ကစပြီးတော့တိုင်ဆောက်ပြီးတဲ့အချိန်ထိပေါ့နော
်အဲအဲ့ဒါတစ်မျိုးနဲ့မတူဘူးပေါ့ကွယ်အဲ့နောက်ပြီးတော့ဟိုရက်ွက်နေပြည်သူလူထုကနေပြီးတော့လဲပူပေါင်းပေးတဲ့အခါတွေရှိတယ်။အဲနောက်ပြီးတော့ဟိုဖုံးတော်ကြီးចောင်းနေတောင်မှပူပေါင်းပြီးတော့ဟိုဒီမြန်ဆန်အောင်လို့ဟိုဒီတာဝါတိုင်းကိစ္စတွေနောက်ပြီးတော့ဒီဘာလို့လဲဆိုတော့ရလာတဲ့အခါမှာသူတို့အနီးနားတော်မှာကိုရင်အရန်ကောင်းတဲ့အခါမှာဖြစ်လာမဲ့ရလာမဲ့ဝန်ဆောင်မှုတွေအကျိုးကျေးဇူးကိုစော်ရီးရမြင်ထားပြီးနောက်ပြီးတော့အတွေ့အကြုံနဲ့ဘလော့ကောင်းတဲ့အင်တာနက်ကိုအတွေ့အကြုံရှိထားပြီးဆိုတော့လောက်ရတာတော်တော်များများစံစံရှိပါတယ်တော့တစ်ခုနဲ့တစ်ခုတော့တူမျိုးတမျိုးနဲ့တမျိုးနဲ့နောက်ပြီးတော့နယ်တွေမှာဆိုလဲတမျိုးနဲ့တမျိုးနဲ့မတူတဲ့ချက်လက်လေးတော့ရှိရတယ
်။ ODD အနေနဲ့ရန်ကုန်တမျိုးလုံးဒီဝန်ဆောင်မှုလုပ်ငန်းတွေအပြည့်အဝပေးနိုင်အောင်ပေါ့ရန်ကုန်ဒီစီမံသားနယ်မြေတဝန်းလုံးကြီးကိုပေးနိုင်အောင်ဆိုရင်ဘယ်လောက်အချိန်ယူရအောင်မထင်တယ်လဲ။
အခုကိုကျမတို့အရင်လကလုပ်ထားတဲ့ဟို press conference အရဆိုရင်ကျမတို့အနေနဲ့ဒီ area coverage ရန်ကုန် area နဲ့နမရဲ့ coverage 95%ခန့်တော့ဝန်းချုံပြီးဖြစ်ပါတယ်။ဆိုတော့အဲ့ဒီ95ရာခိုင်နှုန်းမှာကျမတို့ဟိုရွှေကုံဖျားတောင်ဘက်မုတ်အနီးနားတဝိုက်မှာလိုသေးတယ်နည်းနည်းအဲနောက်ပြီးတော့ဒီပါရမီလန်းဘက်မှာဒီမီကာစာကိုဘက်ကိုတွားတဲ့ပါရမီဒီကပိုင်းပြားလန်းကိုထိမဲ့ပါရမီလန်းဘက်မှာနည်းနည်းလိုသေးတယ်နောက်ပြီးတော့တာကေတာဘက်မှာအရင်တစ်ဘက်ကတော့လိုနေတဲ့ဥစ္စာကိုတိုင်းတိုင်ထပ်ပြီးတော့ထောင်လိုက်ပြီးဆိုတော့ဒီပြီးခဲ့တဲ့တစ်ပတ်ထဲမှာကိုပဲရန်ကုန်မြို့မှာ area တော်တော်များများက cover ဖြစ်နေပါပြီအဲ့တော့ဟိုဒီနောက်ပြီးတော့အင်းရကန်တောက်လျှောက်လဲကျမတို့ဒီ coverage ကိုတေချာကောင်းအောင်လို့လုပ်နေတယ်နောက်ပြီးတော့ဟိုရွှေတောင်ကြားဆိုရင်လွန်ခဲ့တဲ့နှစ်ပတ်ကရသွားပြီဒီတော့မရဘူးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုနေရာတွေလည်းရှားတာတဖြည်းဖြည်းနဲ့လွဲလာပါတယ်ဆိုတော့ဒီမိဘပြည်သူလူနေအနေနဲ့ကလည်းပူပေါင်းပောင်းဝင်ပေးလာတာတွေရှိလာတာဟုတ်ကဲ့ဆို
တော့95ရာခိုင်နှုန်းဆိုတာကဒါနှစ်ခုဖုန်းတယ်လီဖုန်းလိုင်းရဲ့အင်တာနက်ကနှစ်ခုစလုံးတွဲပြီးတော့သွားတဲ့သဘောလား
ဟုတ်ကဲ့ဟုတ်ပါတယ်
ဟုတ်ကဲ့မတင်ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကျွန်မကျေးဇူးတင်ပါတယ်
ပတ်စဉ်စီးပွားရေး စီစဉ်ကိုကုဇော်ဝင်းလိုင်ကတင်ပြပေးသွားတာပါအခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီစဉ်ကိုဆက်လက်တင်ဆက်ပေးရမယ်အမေရိကန်အနောက်လေပိုင်းဒေသကအင်ဒီယာနာပြည်နယ်မှာ1990ခုနှစ်ကလောက်ကစလို့မြန်မာနိုင်ငံသားတွေစတင်ပြီးတော့အခြေချနေထိုင်လာခဲ့ကြတာပါဒီလိုအခြေချနေထိုင်သူတွေထဲမှာတစ်ချိန်ကတက္ကသိုလ်ဆရာဟောင်းတူဦးဖြစ်ခဲ့ပြီးအခုခါမှာကြပြားစာပေတွေရေးသားနေတဲ့ဦးစုချိန်လည်းပါဝင်ပါတယ်ဒီတစ်ပတ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့အနည်း20ကြောကြာပြည်ပမှာအခြေချနေထိုင်ခဲ့ရတဲ့သူ့ရဲ့အတွေ့အကြုံကိုဆက်လက်နားဆင်ကြပါခင်ဗျာကောင်ကော88ခုနှစ်လူလူအွန်ကျဆန္ဒပြမှုတွေပြီးចောင်းသားလူငယ်များပြားဟာနေဆက်ဒေတာတွေကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်ဒီနောက်ပိုင်းမှာတော့အကြောင်းမျိုးမျိုးကြောင့်နေဆက်ဒေတာကိုစွန့်ခွာပြီးပြည်ပနိုင်ငံတွေမှာပြောင်းရွှေ့အခြေချနေထိုင်လာခဲ့ကြတာမှာမြန်မာနိုင်ငံသားတချို့ဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖိုအီမြို့ကိုရောက်ရှိခဲ့ပါတယ
်ကျွန်တော်နာမည်ကတော့ဦးဆိုးချိန်ပါကျွန်တော်တို့တောခိုတာပေါ့ဗျာတပုံဖြစ်တောထဲမှာနေတောထဲမှာတိုက်ပေါ့ဗျာဒီ ABS ရေမှာပဲကျွန်တော်အခွင့်ဝင်ပါเออนอกไปมาอเมริกาโอถั่วลาดาบ่เปียที่ดุกะเตยอภิเนี่ยคันอยู่ดุกะเตยอภิเนี่ยคันอยู่ดาก็တော့1993บ่เปีย93มาคันอยู่เลยเออดุกะเตยอภิเนี่ยชอกละตินเลยเออปีแต่คามาไม่จะบ่อูตะนิดนี้บ้าหลอกมาเว้ยที่เป็ดกูถั่วลาดาบ่เปียอเมริกาโอยောက်ดาบ่เปีย95สู้ยောက်บ่ซวยดิเซมาสู้ละ94 95มายောက်ดาบ่
တချိန်ကတက်သူဆရာတူအဖြစ်လှုပ်လှုပ်ကန်ခဲ့တဲ့ဦးစုချင်းဟာစာရေးဆရာကြပြဆရာတူလည်းဖြစ်ပါတယ်ဒုက္ခသည်တွေအဖြစ်အမေရိကကိုရွှေ့ပြောင်းအခြေချနေထိုင်တာမှာဒုက္ခသည်နေရာချထားရေးအစီအစဉ်အရနယူးယောက်ပြည်နယ်ကိုအရင်ဆုံးရောက်ခဲ့တာကနေအင်ဒီယားနာပြည်နယ်ကိုထပ်မံပြောင်းရွှေ့ခဲ့တာပ
ါနယူးယောက်စတိတ်ကအစ်သီကာဆိုတဲ့မြို့လေးမှာပါအဲကျွန်တော်တနင်္လာနေ့အဲ့မှာအလုပ်လုပ်ပင်မနာတော့တအားပင်မနာပေါ့သို့တော်လစာကခင်ဗျားတို့နည်းနည်းတော့အံ့ဩသွားမယ်အဲ့တော့94 95မှာရတဲ့လာကတနအီမှာ၄ချက်ခွဲပဲရှိပါတယ်ဆိုတော့ပိတ်ပြီးတော့အဆင်မပြေဘူးပြနောက်ကျောင်းထဲပြန်တက်တဲ့အခါမှာကျောင်းတက်ရတာနဲ့တညာလုံးအလုပ်လုပ်ရတာနဲ့အဆင်မပြေပေါ့ဗျာအဲ့အလုပ်နဲ့ကျောင်းနဲ့တပန်းလုံးနောက်ဆုံးကျတော့ကိုယ်ယုံကြည်ချက်ပါတဖြည်းဖြည်းနဲ့ပဲ့ကြွေလာတာပေါ့ဗျာကိုယ်ယုံကြည်တဲ့အတိုင်းဟလာကြပြာမရေးနိုင်စာမရေးနိုင်နဲ့နောက်ဆုံးကျတော့ဒီဘက်ကိုအလုပ်ပေါ်တဲ့အင်ဒီယားနာစတိတ်ပေါ့ဗျာဖော်ဝင်းပေါ့ဗမာတွေလည်းအများစုရှိတယ်ဆိုတော့အဲ့မှာရောက်နေနေတဲ့တပည့်တွေနောက်မိတ်ဆွေသင်္ဃဟတွေကလှမ်းခေါ်တယ်ဆရာဒီဘက်ကိုပြောင်းလာပါလားဆိုပြီးတော့လေးချက်ခွဲနဲ့လုံးမယ်ဆိုတာဒီမှာတော့ခုနှစ်ချက်ခွဲလောက်ရှစ်ချက်တော့ရတယ်ပေါ့ဗျာအဲ့တော့ကဲဟုတ်ပြီအဲ့တော့ဆိုရင်တော့နှစ်ဆလောက်ရတယ်ဆိုတော့မဆိုးဘူးဆိုပြီးတော့အင်ဒီယားနာစတိတ်ဖော်ဝင်းကိုပြောင်းရှိလာခြင်းဖြစ်ပါတယ်ဗျာ
ဖော်ဝင်းမြို့ကိုရောက်ပြီးစကာလတွေမှာဦးစိုးချင်ဟာအလုတ်ကင်မရှိတဲ့အတွက်အစိုးရအထောက်ပံ့ကိုကာလတစ်ခုထိရယူခဲ့ပါတယ်အလုတ်ကင်မရှိသူတွေစတင်အခြေချဖို့ပြောင်းရွှေ့လာသူတွေကိုအစိုးရကအကူအညီပေးတာပါမိသားစုဦးရေအလိုက်အစားအသောက်ဝယ်လို့ရတဲ့လက်မှတ်ကိုမြို့မှာရှိတဲ့လူမှုဖူလုံရေးဌာနတွေမှာတွားပြီးလျှောက်ထားလို့ရပါတယ်ဝင်ငွေမရှိသေးဘူးဆိုတဲ့အထောက်အထားနဲ့အတူအပတ်စဉ်အလုတ်ကင်ရှာဖွေနေတဲ့အကြောင်းကိုတော့သက်ဆိုင်ရာရုံးတွေကိုပြန်ပြီးသတင်းပို့ရပါတယ်ဒီအတွေ့အကြုံနဲ့ပတ်သက်ပြီးဦးစိုးချိန်ကအခုလိုပြန်ပြောပြပါရယ
်အိန္ဒိယနာရောက်တော့အဲ့တော့ဖူးစင်လျှောက်တယ်ဗျဖူးစင်လျှောက်တစ်ဖက်ကလည်းပဲဘာလို့လဲဆိုလို့ရှိရင်အလုတ်ကို2နေရာ3နေရာလောက်လျှောက်လိုက်တယ်ကံအားလို့ဆိုတာပဲဗျဒီကားကုမ္ပဏီတွေနှစ်ခုအနေပြီးတော့ကျွန်တော်လျှောက်လာအောင်လက်ခံတယ်ပထမကုမ္ပဏီကတော့ကျွန်တော်ဘယ်လောက်လောက်လုတ်တယ်လဲဆိုတော့6လလောက်တယ်အဲ့စတီယာရင်းတွေပေါ့ကားမော်တော်ကားအသီးသီးအမျိုးအစားအသီးသီးရဲ့စတီယာရင်းတွေကိုထုတ်လုပ်တဲ့စက်ရုံပါ gravel လို့ခေါ်ပါတယ် gravel မြို့လေးမှာရှိတဲ့အခါကျတော့အဲ့မြို့ကလေးကိုအစွဲပြုတော့ gravel company ပေါ့ဗျာ။နောက် Nishikawa ဆိုတာကျွန်တော်တို့ကျွန်တော်နေတဲ့အခုနေတဲ့ Fort Wayne မှာရှိတဲ့ company ပါ။ဂျပန်နဲ့အမေရိကန်နဲ့ဖက်ဆက်ပေါ့ဗျာ။ car company ပေါ့။အဲ့ car company ကတော့ car တကားတွေမှာဒီတန်တဲနှစ်ခုချားမှာ body နဲ့တကရွက်တီချားမှာခုခံပေးရတဲ့ rubber တွေပေါ့ဗျာ။အဲ့မှာ9ချက်ခွဲနဲ့စလုပ်တယ်။အဲဟိုဘက်မှာတော့10ချက်ခွဲပေါ့။ခုန steering gravel company မှာတော့၈ချက်ခွင်းနဲ့လုပ်တယ်ဒီဘက်မှာတော့9ချက်ခွင်းနဲ့စလုပ်ပါတယ်အဲ့ဒါကျွန်တော်အလုတ်ကို2လခုကိုပြိုင်လူလုပ်တာပေါ့ဗျာပထမဆက်ရုံမှာ၈နာရီဒုတိယဆက်ရုံမှာလည်း၈နာရီပေါ့ဗျာတနည်းကို16နာရီကျွန်တော်ကြုံကြုံလုပ်ပါတယ်အဲ့လိုလုပ်ချင်းနဲ့ခုနလိုပေါ့ဗျာနော်ဟိုကားအဟောင်းလေးတစ်စီးဝယ်လာနိုင်တယ်အိမ်လားကအဲရှော့ရှူပေးနိုင်တယ်နောက်ကျွန်တော် food stand ကိုချက်ချင်းသွားပြီးတော့ဖြတ်လိုက်တယ်ငါအလုတ်ရနေပြီ food stand မလိုတော့ဘူးဆိုတော့ကျွန်တော်ချက်ချင်းဖြတ်လိုက်တယ်အဲ့တော့ကိုယ့်ဘက်ကိုရက်တည်နိုင်ပြီပေါ့ဗျာ
အိန္ဒိယနာပြည်နယ်မှာစိုက်ပျိုးရေးကိုကြီးကျယ်လုပ်ကိုင်လို့စက်ရုံအလုပ်ရုံတွေလည်းအများပြားရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအကျပ်တဲဆက်ရမှုကာလ2009ခုနှစ်လောက်မှာဒီစက်ရုံအလုပ်ရုံကြီးအချို့လည်းလုပ်ငန်းတွေရပ်ဆိုင်ခဲ့ပါတယ်။ဒီအချိန်တွေဟာစက်ရုံအလုပ်ရုံတွေမှာအဓိကလုပ်ကိုင်နေကြရတဲ့ဖိုအင်းမျိုးကမြန်မာမိသားစုတွေတော်တော်များများအပေါ်လဲရိုက်ခတ်ခဲ့တဲ့အကြောင်းဦးစိုးချိန်ကအခုလိုရှင်းပြပါတယ
်။ဒုက္ခတွေဖြစ်နေရောက်လာတဲ့လူတွေကခုနလိုအမေရိကန်စီးပွားရေးကပ်ပြက်နေကြုံကြိုက်တဲ့အခါကျတော့ခုမှဒုက္ခတဲ့စကားမှာဒုက္ခရောက်တဲ့လူကဒီမှာထပ်ပြီးတော့ဒုက္ခရောက်ရတယ်။ဘာလဲဆိုရင်အလုတ်လက်မဲ့ပြဿနာ။အလုတ်ရှာဖွေလို့မရတဲ့ကိစ္စ။အဲခဲရခဲစစ်လို့ရတယ်။ခဲရခဲစစ်အဲ့တော့ဟိုဒီမှာရှောက်လာတင်ရနော်ကြိုးစားရတာပေါ့ဗျာ။ကြိုးစားတဲ့အခါကျတော့သူတို့နေတာကဟလာဖော်ဝီမှာနေတယ်။တနာီခွဲလောက်မောင်းရတဲ့နေရာမှာအလုတ်ရတဲ့အခါကျတော့အရာခက်ခဲဖြစ်ကြတယ်။ဥမာသူကြောက်ပါသေးရဲ့ဗျာ။သားသာယုံနေပေါ့ဗျာအမေသာယုံတို့ဝက်ယုံတို့အဝက်သားတတ်တဲ့ယုံတို့တော့ကားကုမ္ပဏီတို့အဲ့လိုဒီသူတို့နေရက်ကနေပြီးတော့ဟာလာအဲမနေ့ကနေပြီးတော့မနေ့မိုးလေးနဲ့ထွက်သွားတာညတကောင်ကြောင့်မှပြန်ရောက်မောင်းတာလည်းပဲကားမောင်းတာလည်းပဲမကျွမ်းကျင်ကြကျွမ်းကျင်တော့လည်းပဲဒီယာတိဥထုကဆိုးတဲ့အခါကျတော့နှင်းတော်ထဲမှာပဲကားကြီးကြောက်ထဲကိုထိုးဆင်းသွားတယ်ကားတိုက်မှုတွေဖြစ်တယ်အဲ့လိုနဲ့ပေသွားတဲ့ဟာလာဒုက္ခတွေဒီလေတော်တော်များတယ်ဗျ
ထောင်ခုနှစ်ကျော်နောက်ပိုင်းကာလမှာအမေရိကန်ဆွေရဟာမြန်မာအနယ်ဆက်တလျှောက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့စစ်ပြေးဒုက္ခသည်အများပြားကိုအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချေချနေထိုင်ခွင့်ပြုခဲ့ပါတယ်။ဒီဒုက္ခသည်တွေထဲမှာအသက်အရွယ်မျိုးစုံပါဝင်ကြတဲ့အတွက်ဘာသာစကားသင်ကြားဖို့မလွယ်ကူသူတွေအတွက်တော့အခက်အခဲတွေပိုပြီးရင်ဆိုင်ခဲ့ရတယ်လို့ဦးစိုးချိန်ကပြောပါတယ်
။ဒီလိုပြအင်္ဂလိပ်စာမကျွမ်းကျင်တဲ့လူမပြောတတ်တဲ့လူတွေအတွက်ကပိုပြီးတော့ခက်ရခက်စစ်တွေဖြစ်တာပေါ့။အဲလူမှုရေးထောက်ပံ့တဲ့အဖွဲ့အစည်းယုံနေပေါ့အဲဒီယုံနေကအထောက်ထားတွေတောင်းတယ်ဥမာဘန်စတိတ်မန့်ဘယ်လောက်ရှိသလဲဘာညာပေါ့ဒါဒီရေဘွားပြောမယ်ဆိုတော့အများကြီးပေါ့ဗျာအဲ့ခက်ခဲတွေအဲ့ဒီခက်ခဲတွေကိုသူတို့စာမဖတ်တတ်ဘူးအဲ့စာရွက်ပေါ်မှာရှိတဲ့အချက်လက်တွေကိုတောင်းဆိုတာကိုသူတို့မပေးနိုင်ဘူးအဲ့ခါကျတော့ဖူးစင်ဖြတ်ပြန်ရောအဲဟလာဆေးဝါးကုသခွင့်တွေလည်းဖြတ်ပြန်ရောအဲ့လိုနဲ့တန်တရားလဲပြီးတော့သူတို့ကပိုးပြီးတော့ကဒုက္ခတွေရောက်လာတယ်အင်္ဂလိပ်စာလည်းမတတ်အင်္ဂလိပ်စာလည်းမကျွမ်းအဲ့တော့အင်္ဂလိပ်စာကိုလည်းခုနလိုပြန်ပြီးကြိုးစားတဲ့ခါကျတော့အသက်တရားဟုတ်လား90ရီအသက်တရ65ရီ55ရီဖြစ်ကုန်ကြပြီ
အခုလိုဘာသာစကားအခက်အခဲတွေရင်ဆိုင်နေရသူတွေရဲ့ပြဿနာဖြေရှင်းပေးဖို့ရည်ရွယ်ပြီးဒေသဆိုင်ရာအာဏာပိုင်တွေရောမြန်မာလူမှုအသိုင်းအဝိုင်းတွေပူးပေါင်းပြီးစာသင်ခန်းတွေဖွင့်လှစ်ပေးခဲ့တာကြောင့်အခုအခါမှာအလုပ်လက်မဲ့ပြဿနာကိုအတိုင်းအတာတစ်ခုအထိဖြေရှင်းပေးနိုင်ခဲ့တယ်လို့ဦးစိုးချိန်ကရှင်းပြပါတယ်ဒါပေမဲ့လည်းမျိုးဆက်သစ်တွေကြားထဲမှာတော့မြန်မာစကားပြောဆိုတာနည်းပါးလာတဲ့အပေါ်အခုလိုထောက်ပြသွားပါတယ
်အထူးသဖြင့်တော့ဘာသာစကားသိခက်ခဲပဲဖြစ်တယ်ဆိုတော့ဒီမှာရောက်လာတဲ့ကလေးတွေအကြီးပြင်းလာပြီကြီးပြင်းလာတဲ့ခါကျသူတို့ကြောက်မှာ၈နာရီလောက်ပြောရတယ်အင်္ဂလိပ်လိုကြီးရတယ်အင်္ဂလိပ်လိုပြောရတယ်အင်္ဂလိပ်လိုဖားရတယ်အိမ်ရောက်လာတဲ့ခါကျတော့ပမာလုံးမပြောတော့ဘူးအမိဘပြောခိုင်းတဲ့ပမာလုံးအဲ့မှာနားမလည်ဘူးဟောလာကံကောစာစဖြစ်ပြီမိဘပမာလုံးပြောစေချင်တယ်ဟဲ့သူတို့ကမပြောနိုင်ဘူးအင်္ဂလိပ်လိုပဲပြောမယ်ဆိုတော့အင်္ဂလိပ်စာအရေးကြီးတယ်အင်္ဂလိပ်စာကျွန်တော်တို့ရဲ့ယဉ်ကျေးမှုဖြစ်နေပြီအင်္ဂလိပ်စာအင်မတန်အရေးကြီးတယ်ဗမာစာနဲ့အရေးကြီးတယ်ကရင်စာနဲ့အရေးကြီးတယ်ဟာလာချင်းစာကချင်စာနဲ့အရေးကြီးတယ်ဟင်းလက်မခံနိုင်ဘူးကျွန်တော်တို့ပြောချင်တာပြောမယ်ဆိုတော့ကန်တကောစာတွေအဲ့တိုက်ပွဲတွေပေါ့ဗျာပြိပကတ်တွေပေါ့ဗျာဖြစ်လာတာပေါ့နော
်အမေရိကန်ပြည်ထောင်စုမှာအနည်း20ကျော်ကြာအခြေချနေထိုင်ခဲ့တဲ့ဦးစိုးချိန်ကသူ့ရဲ့အတွေ့အကြုံကိုတုဒ္ဒဆုံလဲအမေရိကန်တခွင်တုဒ္ဒဆုံလဲမှာတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ISIL စစ်သွေးကြွအဖွဲ့ကိုချိန်မုံရေးအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရရဲ့မဟာဗျူဟာကအလုတ်ဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့နှစ်လခွဲလောက်မှာမဟာမိတ်တပ်ဖွဲ့တွေကနေစစ်စင်ရေးတွေစတင်ကြတဲ့က ISIL စစ်သွေးကြွတွေရဲ့လှုပ်ရှားမှုအရှိန်အဟုန်တွေရပ်တန့်သွားခဲ့တဲ့အကြောင်းစစ်စင်ရေးအတွက်ပံ့ပိုးကူညီပေးနေတဲ့နိုင်ငံပေါင်း60ကကိုယ်စားလှယ်တွေရဲ့ရှေ့မှောင်မှာဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ
် Some of those modifications are severely hampering their ability to operate in the way that they were certainly that their hold on territory has been challenged already.
စစ်သွေးကြွတွေရဲ့နှီးဗျူဟာတွေပြောင်းလဲစေခဲ့တယ်လို့ဒီလိုပြောင်းလဲလာတဲ့အထက်မှာအရင်လိုလှုပ်ရှားလို့မရတော့တာကြောင့်ပုံစံပြောင်းလာရတာမျိုးထိမ့်ချုပ်ထားတဲ့နယ်မြေတွေမှာလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာမျိုးဗန္ဒာရဲ့အကျက်တဲနဲ့ကြုံလာရတာမျို ဒေတာရဲမီဒီယာတွေအပါအဝင်သတင်းမီဒီယာအားလုံးလူလူကလည်းသူတို့လောက်ရက်တွေအပေါ်ရှုံချနေကြတာမျိုးတွေပါဝင်တယ်လို့သူတို့ရဲ့မုန်တီးရေးစကားတွေဟာဆိုရင်လေကဘာတဝမ်းကလူတွေကြားမှာရောမွတ်စလင်ဗလီတွေမှာပါစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီလို့ဝင်းကြီးကယ်ရီကပြောကြားသွားခဲ့တာဖြစ်ပါတယ်။မဟာမိတ်တပ်ဖွဲ့တွေအနေနဲ့ဗပောင်းဆောင်ကချင်းကပ်နီကိုတုံးနေကြတာဖြစ်ပြီးတော့စစ်ဘက်ရေးရမှာဆိုရင်အထူးသဖြင့်လေချောင်းတိုက်ခိုက်မှုတွေကအမြင်သာဆုံးဖြစ်ပေမဲ့စည်ရင်းဤတစ်ခုတည်းနဲ့ခြေမုံတာဟာအဖြစ်မဟုတ်ပဲ ISIL အဖွဲ့တွေရဲ့အတွေးခေါ်ယူဆတွေဗန္နာရေးလမ်းကြောင်းတွေတက်သားတဲ့စုဆောင်နေတာတွေဒေတာရင်းမှာလူတွေဒုက္ခရအောင်လုပ်နေတာတွေကိုပါခြေမုံရမှာဖြစ်တဲ့အကြောင်းကိုဝင်းကြီးကယ်ရီကပြောဆိုခဲ့ပါတယ်မဟာမိတ်တပ်ဖွဲ့တွေရဲ့အောင်မြင်ရေးမှာတော့ချက်ကြတာကတော့အီရတ်ကရေရှည်တည်ငြိမ်မှုပဲဖြစ်ပါတယ်စစ်သွေးကြွတွေကိုခြေမုံရမှာအီရတ်နိုင်ငံရဲ့စုစည်းညီညွတ်မှုကိုစားပြုတ်နိုင်မှုနဲ့ထိရောက်တဲ့လက်နက်ကင်တပ်ဖွဲ့တွေလောက်အောင်မြင်အောင်ဆောင်ရွက်နိုင်တာမရှိနိုင်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒီအတွက်လှုပ်ဆောင်စရာတွေအများအပြားလည်းရှိနေတာပါ။ဒါပေမဲ့လို့လည်းအီရတ်ဝန်ကြီးချုပ်ဟေဒါအဘာဒီအနေနဲ့ကတော့တိုင်းပြည်ကိုစုစည်းနိုင်မဲ့ခြေလှမ်းတော်တော်များများကိုလှမ်းခဲ့ပြီးဖြစ်သလိုဒီထက်ကကာဒစ္စတန်ဒေသန္တရအစိုးရနဲ့တမိုင်းဝင်ရေနံရောင်းဝယ်မှုသဘောတူညီချက်ရရှိခဲ့တာအီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့တရားရေးစနစ်ကိုပြုပြင်ပြောင်းလဲတာဆူနီလူမျိုးစုတွေနဲ့ထိတွေ့ဆက်ဆံတာတွေလည်းပါဝင်ခဲ့ပါတယ်။ ISIL စစ်သွေးကြွတွေကိုချေမုံရေးမဟာဗျူဟာရဲ့ဒစိတပိုင်းဖြစ်နယ်မြေတွေကိုပြက်လဲသိမ်းပိုက်နိုင်တဲ့အခါလူမှုအတွက်အခွင့်လန်းတွေတာယာတဲ့ဘဝတွေပုံမရရှိခံစားနိုင်ဖို့တေချာအောင်လုပ်ရမှာဖြစ်တဲ့အတွက်လည်းဒီကိစ္စတွေအားလုံးဟာအရေးကြီးပါတယ်။မြ мян ဆန်ဆန်တုံ့ပြန်ဆောင်ရွက်နိုင်စွမ်းနဲ့အားလုံးပါဝင်ခွင့်ရှိပြီးအချင်းပြက်ခြားစားမှုတွေကကင်းလွတ်တဲ့အစိုးရတရက်ဖြစ်အောင်အားပေးကူညီရမှာဖြစ်တာကြောင့်လေဒီလှုပ်ရှားမှုဟာတစ်နှစ်ပြီးတစ်နှစ်ဆက်လက်ဆောင်ရွက်ကြရမယ်လုပ်ငန်းစဉ်တစ်ခုလည်းဖြစ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုထုတ်လင်းခဲ့တာကတော့အမေရိကန်စိုးရရဲ့အာဘိုဖြစ်ပြီး VOA ရဲ့သဘောထားအမြင်မှုကြောင့်တင်ပြအပ်ပါရခင်ဗျာကျွန်တော်တို့အစီအစဉ်နဲ့မကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဆမ်မိုဝေကညင်ညာတင်ဆက်ပေးသွားမှာပါခင်ဗျာ
။ American ဆိုရအနေနဲ့အကြမ်းဖက်မှုတပ်ဖြည့်ရေးစစ်ပွဲအတွင်း CIA ဘိုး6လမ်းရေးအဖွဲ့ရဲ့စစ်ကြောရေးနီးစနစ်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်တဲ့အစီရင်ခံစာအပေါ်ရိုက်ခတ်လာနေတဲ့အခြေအနေတွေအတွက်ကြိုတင်ပြင်ဆင်မှုတွေလက်အတန်းကြာကလေးကပြုလုပ်ထားတယ်ဆိုပြီးတော့သမ္မတအီမီရိုရဲ့ပြောခွင့်ရသူ John Arnes ကတင်ပြလေးမှာပြောဆိုလိုက်ပါတယ်။အင်္ဂါနေ့မှာထုတ်ပြန်မယ်လို့မျှော်လင့်ရတဲ့အစီရင်ခံစာကြောင့်ကမ္ဘာအနှံ့မှာရှိတဲ့အမေရိကန်တွေရဲ့အကျိုးစီးပွားတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလာနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးထားပါတယ်။အမေရိကန်ပြည်တော်စုမှာလက်နက်မဲ့လူမဲနှစ်ဦးကိုတပ်ဖြတ်ခဲ့တဲ့လူပြူရဲရာရှိကိုခုံတမာတိလူကြီးဖွဲ့ကတရားမစွဲဘဲဆုံးဖြတ်ချက်ချလိုက်တဲ့အပေါ်မှာဆန့်ကျင်တဲ့ဂျေလောင်နဲ့ဆန္ဒပြအကန့်ကွက်မှုတွေဒုတိယညဆက်တိုက်ဖြစ်ပွားခဲ့ပါတယ်။အမေရိကန်ပြည်တော်စုရဲ့နောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ဘာကလီမှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်မှာတင်းငွေနေတဲ့ညပိုင်းကပထမငင်းငင်းချမ်းချမ်းဆန္ဒပြပွဲပြုလုပ်ခဲ့ပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဖြစ်ပွားပြီးတော့အိုကလန်မြို့အနီးထိရောက်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကယာနဲ့ချီတဲ့ဆန္ဒပြသူတွေကိုမျက်ရည်ရိုးဘုံနေနဲ့ပစ်ခတ်ခဲ့ရပါတယ်။ဆန္ဒပြသူတွေကလည်းကြောက်ခဲတွေပလင်းစတာတွေနဲ့ပြန်လေပစ်ပေါက်တိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေတဲ့ဒုက္ခသည်38,000ပြန်လည်အခြေချနေထိုင်ရေးအတွက်အကူအညီတွေပေးဖို့နိုင်ငံတကာလူသားချင်းစာနာရေးကူညီမှုအဖွဲ့ကနိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကုဆမ်မိုဝီကကြေညာခဲ့တာပါ။ဒီမနက်စီစဉ်ထုတ်လို့ရေးမှုကမဲအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။ဒီဇင်ဘာလ9ရက်အင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ30နှစ်40 48 50တို့ကနေတက်ရိုက်ထုတ်လင်းပေးနေတာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးချုပ်တင်ပါတယ်ခင်ဗျာတောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.